'cause it only serves to make me more determined to achieve my final.
你把温泉听听你。ကမာရီချူတော်လေဒါလေးတော့ကကဘာကြီးနဲ့ကြောင်းလဲနေတဲ့ကိစ္စဒီပေါ့မြန်မာနိုင်ငံနဲ့လည်းဆက်ဆက်နေတဲ့ကိစ္စဒီမှာအစိုးရကိုနော်ဒါရီလုတ်တဲ့နဲ့ဒါရီမလုတ်တဲ့မူလို့ထောက်ပြတယ်လို့ပဲတစ်ခါမှလည်းတစ်ချိန်တည်းမှာပဲဒီပြည်သူလူထုကိုလည်းနော်ဒီဗဟုသုတဒီပြင်ဟာပေးတဲ့အနေနဲ့အဲ့ဒီကိစ္စတွေဟာကဘာနဲ့မြန်မာကိုရောကဘာဝပတ်ဝန်းကျင်အရာဘေးရန်ကြီးတွေဖြစ်လာနိုင်တယ်ဆိုတဲ့စာအုပ်တွေပြစုပေးတယ်တင်နိုင်တွေပေးတယ်အဲ့ဒါတွေကိုအဓိကထားလိုက်ပါတယ်အဲ့တော့ဒေါ်လေးတို့လုံနေတဲ့ကိစ္စတွေကတော့နံပါတ်1အနေနဲ့ပြောရမယ်ဆိုရင်တော့ဒီ global energy transition ကြီးပေါ့ကဘာနဲ့အတူကျနေတဲ့စွမ်းအင်ကိစ္စကြီးပါပဲဒါလည်းကဘာကြီးပုံနေမှုကိုအဓိကနေရာမှာဒုက္ခပေးနေတဲ့ကိစ္စပဲလေအဲ့တော့ဒေါ်လေးတို့ဟာအခုမှမဟုတ်ပါဘူးသမလာကြီးဦးသိန်းစိန်လက်ထက်ခဲရဒါတွေကိုနော်ကောင်းကင်ပြအတွက်တက်တင်တန်းချုပ်ပြီးတော့ဒေါ်လေးတို့ဒီကြောင်ကြီးတွေကန့်ကွက်တဲ့အနေနဲ့ဒေါ်လေးတို့စာအုပ်တွေထုတ်ခဲ့တယ်တနင်္လာနေ့ပြီးခဲ့ပါတယ်အခုလိုအရေးပေါ်အခြေအနေကဘာကြီးရဲ့ပုံနေမှုဟာဒီတဘာဝဘေးအန္တရာယ်တွေရိုက်ခတ်မှုဟာဗမာပြည်အပါအဝင်ကဘာအပေါင်းမှာဖြစ်နေတဲ့ကိစ္စတွေကိုတော့ဒေါ်လေးတို့ကအခုပို့ပြီးတော့အာရုံစိုက်ပြီးတော့ဒါတွေကိုပြောနေပါတယ်အဲ့တော့အဓိကဘာလဲဆိုတော့ဒီကြောင်ကြီးတွေကိစ္စပေါ့ဓမ္မပြရလဲစွန့်အင်ရိုးနေတယ်ဆိုတော့ကြောင်ကြီးတွေကိုသူတို့ကမတန်မှတန့်ရှင်နဲ့เนาะဂျပန်ကြီးပညာအမေရိကန်ကြီးပညာကိုရီးယားကြီးပညာတွေနဲ့ရုပ်မယ်ရှင်းပွားရေးကိုဥမော့မယ်ဆိုတဲ့နေရာမှာအလုံးဟာ renewable energy ပေါ့လေကြံကြင်းရဲ့စွန့်အင်ဇာကိုင်နှုံးတွေကိုဖြင့်ပြီးတော့ကြောင်ကြီးတွေရဲ့ဇာကိုင်နှုံးတုံးတာကိုရှော့နေတဲ့အချိန်မှာဓမ္မပြကဒါမျိုးကိုလက်မှတ်ထိုးထားပြင်နဲ့ဒီစက်ရုံအလုံးရုံနေမှာနော်ဒီတိုင်းနဲ့ပြည်နယ်တွေမှာရောရန်ကုန်မြို့မြို့ဆောင်မြို့ဖြားတွေမှာရောဒီကြောင်ကြီးတွေနဲ့ပဲ coal fire plant တွေနဲ့ပဲအပူစွမ်းအင်နဲ့စက်ရုံတွေကိုလဲနေရတယ်ရှိတော့အန္တရာယ်တော်တော်များပါတယ
်ဟုတ်ကဲ့
နော်အဲ့ဒါလေးကိုတော့လေးလို့ရတော့အခုတိုက်တိုက်တွန်းတွန်းပေါ့လေအရေးပေါ်အခြေအနေဖြစ်နေတဲ့အတွက်နော်ဒီ NLD အစိုးရကိုလည်းစာတင်တာတို့ဘာတို့အတိသေးတာတို့နော်ဒါတွေကိုပို့နေပါတယ်လို့
ဟုတ်ကဲ့
ဟိုတော့လေးပြောချင်တာကလူငယ်ပိုင်းမှာနော်လူငယ်တွေကြတော့လေအခုဂရီတာလေးလှုပ်လိုက်တယ်ပေါ့ကဘာကြီးသူတို့ရဲ့အနာဂတ်စံငဲမဲ့ကဘာကြီးဟာသူတို့အတွက်လုံခြုံအောင်နော်ကျန်းမာမာနဲ့သူတို့တက်ရှည်ပြီးတော့သူတို့အသက်မိုးဝင်းချောင်းတွေအတွက်ကဘာလူသားတွေအတွက်တိုက်ပွဲဝင်တဲ့အခါမှာမြန်မာနိုင်ငံကခလေးတွေကလည်းနော်ကဘာနဲ့အတူရှေ့ရှားမှုမှာတက်တက်ကြွတော့နဲ့တာဝန်တည်တည်ပါတဲ့အတွက်နောက်တစ်ခုကရာဒီဦးတို့ကြောင်းလဲမှုဖြစ်နေတဲ့စီမံကိန်းတွေကိုလည်းတော့အပြီးတိုင်ရပ်ပေးဖို့ဒီလိုတောင်းဆိုပြီးတော့အားလုံးပြည်သူတရားလုံးအစွာပေါင်းစုံပါဝင်ပြီးတော့ကိုယ်ဆိုင်ရာအစိုးရကိုတောင်းဆိုနေကြပါလေ
ဟုတ်ကဲ့ပါရှင်ကဘာတဝမ်းမှာလည်းဥရုယာတိဖျက်ပြန်မှုတိုက်ဖျက်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေအနေနဲ့ကဘာခေါင်းဆောင်တွေအရေးတူဆောင်ရွက်ပေးပါဆိုပြီးတော့တိုက်တိုက်တွန်းတွန်းနဲ့ကိုတောင်းဆိုနေကြရဇဲအခြေအနေမှာဖြစ်နေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံအနေနဲ့ကရောအုပ်ချုပ်ရေးပိုင်းအာဏာပိုင်တွေဘက်ကအထူးသဖြင့်ဒီဥရုယာတိဖျက်ပြန်မှုတိုက်ဖျက်ရေးပိုင်းမှာအဓိကတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိပါသလားဒီပေါ်မှာရောကျေနပ်အားရမှုရှိလားပေါ့နော်နောက်သူတို့တာဝန်ရှိတဲ့သူတွေဘာတွေလုပ်ပေးဖို့ရောလိုအပ်တယ်လို့ထင်ပါလဲရှင်
တော်လေးတို့မြန်မာနိုင်ငံဒီတဘာဝပတ်ဝန်းကျင်ဒီချိန်ပိန်ရေးကိစ္စနဲ့ပတ်သက်ရင်နော်တိုက်ပြီးတော့ဒီစိတ်ပါဝင်စားမှုပေါ့နော်အဲ့ဒီမှာအရန်အားနေပါဘာဖြစ်လဲဆိုတော့တော်လေးတို့စပြီးတဘာဝပတ်ဝန်းကျင်ချိန်ပိန်ရေးစလုပ်တဲ့အချိန်မှာနော်ဒီပညာပေးစာအုပ်တွေအောင်ပင်လယ်လိုမဂ္ဂဇင်းတွေပေါ့နော်အဲ့ဒါတွေထုတ်တဲ့အချိန်မှာအစိုးရအကြောင်းလဲပေါ့2017ခုနှစ်မှာပေါ့အဲ့ဒီအချိန်အထိဟာတော်လေးတို့မှာဒီကိုယ့်ရဲ့တန်းကြီးရဲ့ဓမ္မပဝင်းကျင်ထင်းထင်းကြီးဥပဒေကြီးဆိုတာမရှိဘူးအနှစ်50နော်အဲ့တော့ဒါအဲ့လိုမရှိဘဲနဲ့ဒေါ်လေးတို့က FDI ပေါ့ Foreign Direct Investment တွေကိုဖိတ်ခေါ်နေတယ်အခုလိုလက်ပတောင်းကိစ္စတို့မြေဆုံကိစ္စတို့ဒါတွေကအရင်အန္တရာယ်များပါတယ်ဘာလဲဆိုတော့ဟလာရှင်ရှိပြီးတော့သူရှင်ကိုဖိတ်မှုဒီချိုးမရှိတဲ့အခါမှာတော်တော်အန္တရာယ်များတယ်ဒါကြောင့်မလို့ဒေါ်လေးတို့ကဤပညာဟလာဒီဥပဒေဤဥပဒေနောက်ကဘာစံချိန်စံညွှန်းတွေကိုလုတ်ပေးဖို့နောက်တော့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတိဒါလုတ်ပေးဖို့ဆိုတာကိုဒေါ်လေးတို့တောင်းဆိုခဲ့ပါတယ်နော်အဲ့ဒီခါမှာ2012မှာဖြစ်လာပါတယ်ဒါပေမဲ့ဥပဒေကတော့2015ဒီဇင်ဘာလောက်မှာဤဥပဒေကြီးကထွက်တာပါဒါဟာမတားနောက်ကျပါတယ်နောက်ကျတဲ့အတွက်လည်းဗမာပြည်မှာဒီမှာဒိနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနဲ့ဒေသခံနဲ့အစိုးရနဲ့ကုမ္ပဏီနဲ့မှာပြဿနာတွေကဒီနေ့အထိဖြစ်ရှင်းလို့မပြီးသေးပါအဲ့ တော့နာကြည့်တုံးကလည်းအတွေ့အကြုံအရာပေါ့လေအဲ့ဒီတုံးကသဘာဝပတ်ဝန်းကျင်ထင်းထင်းကြီးကိုလည်းစိတ်ဝင်စားမှုအားငယ်တဲ့အချိန်ရောဆိုတော့အဲ့ဒီကာလမှာဖြစ်ခဲ့တဲ့နာကြည့်ကိုနော်ဒီမိုးလေဝသဌာနကပညာရက်နဲ့ဒါရီဟာဖြစ်ရင်ဘယ်လိုပါဆိုပြီးတော့ဟာတက်ဆိုင်ရပေါ့နော်အနာပိုင်းလေးအဖြစ်တင်ခဲ့တယ်ဒါပေမဲ့ဒီပြည်သူလူထုနော်အထိတ်တလန့်စိုးရိမ်မှုဖြစ်နေဆိုပြီးအစိုးရအနေနဲ့လည်းအတွေ့အကြုံအားနည်းမှုနဲ့သောသောစီစီပေါ့အတိသေးတာတို့ကြိုတင်အတိသေးတာတို့ဟလာနေရာရွှေပြောင်းပေးတာတို့ကိုဒီပြည်နိုင်ငံကြီးအတွေ့အကြုံရှိတဲ့နိုင်ငံကြီးလို့မလုပ်ခဲ့ဘူးအဲ့ဒီအချိန်မှာတော်လေးတို့မှာအသက်ဆုံးရှုံးမှုအိုးရင်စည်းစိမ်အားလုံးပျက်စီးရတယ်ဟာဒီနေ့အထိမြို့ဝကျွန်းပေါ်မှာခံစားနေရတယ်မှာစေအဲ့တော့တော်လေးတို့မှာဒီရေဘေးအန်ဒီရယ်ဆိုတာ2015ကနေဖတ်တဲ့တောက်ချက်ကဖြစ်လာတာအခုဆိုမြေပြိုတာတွေပါမွန်ဒီနယ်မှာကြီးကျယ်ဖြစ်တယ်အဲ့တော့ကြောက်နေတာအစိုးရတွေမစိုးရင်မလွန်ပါနဲ့နော်အတိပေးတဲ့နာကိုစောစောပေးပါဒါမှပြင်ဆင်ချိန်ရမယ်နော်ကြောင်းရွှေ့ထားတဲ့နေရာကိုကြောင်းရွှေ့ပေးရမယ်လို့ဒေါ်လေးကတော့အကြံပေးချင်ပါတယ
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားဆောင်ရွက်မှုတွေမှာအထူးသဖြင့်အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲဒီဒေါ်လေးကိုယ်တိုင်ကလည်းဒေါ်ဒေဝီသန်းစင်အနေနဲ့ကလည်းဒီအမျိုးသမီးဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတယောက်အနေနဲ့ဖြစ်တည်ပြီးတော့မှဥဆောင်ပြီးပါဝင်လှုပ်ရှားနေတဲ့သူဆိုတော့မြန်မာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲရှင်
အဲအဲ့ဒါကတော့ဒေါ်လေးတို့မြင်နေရပါတယ်အထူးသဖြင့်ပေါ့နော်ဒီလူငယ်တွေလှုပ်ရှားမှုအဖွဲ့အစည်းတွေမှာအမျိုးသမီးလေးတွေတွေ့နေရတယ်နော်တော်တော်များများပဲဒါပေမဲ့လို့ဒေါ်လေးတို့ဒီဖြတ်တန်းလာတဲ့သဘာဝပတ်ဝန်းကျင်ချင်းချင်းလေးဒီလှုပ်ဆောင်မှုတွေရဲ့အတွေ့အကြုံအရာပေါ့အရင်အစိုးရလက်ထက်မှာတော့ဒေါ်လေးတို့က policy ပေါ့မူဝါဒအကြောင်းတွေကိုပြောလို့မရအောင်အဲ့တော့ဒေါ်လေးတို့ကို၌ကိုကခုနလိုဟောပြောပွဲတွေမှာနော်ဘာတွေပြောရလဲဆိုရင်ဒီပြိတ္တကိုရောပြည်သူကိုရောအဲ့ဒီထက်မှာအားလုံးပေါ့နော်ဒီလူငယ်တွေလည်းပါတာပေါ့ဒီအပင်ဆိုင်ဖို့နဲ့အမိုက်ကောက်ဖို့လောက်ပဲပြောလို့ရတယ်အဲ့တော့ဒေါ်လေးတို့ရဲ့လူငယ်တွေကဘာထင်သွားလဲဆိုတော့အော်သဘာဝပတ်ဝန်းကျင်ဆိုတာအမိုက်ကောက်တာနဲ့တပင်ဆိုင်တဲ့အလုပ်ပါလားလို့ထင်သွားတယ်အမှန်မဟုတ်ပါဘူးအဲ့တော့ဒေါ်လေးပြောချင်တာကအခုအမျိုးသမီးတွေပါတယ်ဟာအထူးသဖြင့်ဒီဆွတ်တော်တွေမှာ30ရာခိုင်နှုန်းလို့ဘလောက်နဲ့တတ်မှတ်ပြီးလုပ်နေကြလေအများကြီးပါဝန်တာစရာလည်းကောင်းပါလေဒါပေမဲ့လို့ဒေါ်လေးတို့တိုင်းပြည်ဟာတရားစာတကျွေးဝါတဲ့တိုင်းပြည်ပါနောက်တော့ကဘာဝအလှအပတွေနေရာလည်းတိုင်းနဲ့ပြည်နယ်အလိုက်မရှိတဲ့နေရာမရှိပါဘူးတိုင်းနဲ့ပြည်နယ်တိုင်းမှာသူ့ဟာနဲ့သူ့အလှနဲ့ကိုယ်စီရှိကြတယ်အရင်လိုပဲတွုံးမဲ့ဆွားမယ်နော်ဒါဒီလိုစီမံကိန်းတွေနဲ့ပဲတည်ထောင်မယ်ဆိုရင်တော့မှားပါလိမ့်မယ်ကိုယ်အလှတွေကိုယ့်ရဲ့ဓလေ့တွေနော်ကိုယ့်ရဲ့ယဉ်ကျေးမှုတွေတက်သွားနိုင်ပါလေဒါကြောင့်မလို့အမျိုးသမီးတွေကိုဒေါ်လေးတိုက်တွန်းချင်တာပြောချင်တာကတော့ဒီမူဝါဒဘိုင်းဖြစ်တဲ့ policy သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှု environmental law တို့ protection တို့ဟလာကာကွယ်မှုတို့နောက်တော့ justice တို့ညှတာမှုတို့ညှိနှိုင်းမှုတို့အဲ့ဓာဒီအပိုင်းကိုလေ့လာပါအဲ့ဓာဒီမှာဆွတ်တော်တဲ့ရောက်သွားရင်နော်ထဲထဲဝင်ဝင်ခိုင်ခိုင်မာမာနဲ့တောင်းဆိုနိုင်ပါပါ
မျိုးဆက်တဲ့မြန်မာမျိုးသမီးငယ်လေးတွေပေါ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုတွေမှာပို့ပြီးတော့မှပူပေါင်းဆောင်ရွက်လာကြဖို့ပေါ့နော်ဘလို့များအားပေးစကားတင်စကားပါကျင်တာများရှိပါလေရှင
်အမျိုးသမီးခန္ဓာတွေမှာစူးစမ်းရမှာကအကဲကိုထိရအောင်ကိုယ့်ရဲ့တိုင်းနဲ့ပြည်နယ်ကိုယ့်ရဲ့မြန်မာနိုင်ငံကြီးတစ်ခုလုံးအတွက်မှာဒေါ်လေးတို့လိုတရားစာတပေါ့ကျွဲတဲ့တိုင်းပြည်တဘာဝအလှတွေနဲ့ဝေစီနေတဲ့တိုင်းပြည်အတွက်တက်လာမယ်အစိုးရတိုင်းကိုနော်တောင်းဆိုတတ်အောင်စာကွယ်ထားအောင်နော်မမှန်ကန်ကန်ရန်ကြောင်းကနေလျှောက်ပြီးတော့ဒေါ်လေးတို့တိုင်းပြည်ရောကဘာရောစိန်လန်းကဘာကြီးဖြစ်အောင်မြို့သမီးဌာနတက်တာကိုပတ်ဆောင်ပါလို့ဒေါ်လေးပြော
Cause it only serves to make me more determined to achieve my